မြမပါဝင်နိုင်ငံအများပြားဟာပြည်ပဆိုင်ရာလူခွေကြီးညာစရာမှာပြဋ္ဌာန်းထားတဲ့လူသားအလုံးရဲ့အခြေခံခွင့်ရင်းနဲ့လွတ်လပ်မှုတွေကိုလေးစားနိုင်တာမို့ပြက်ကွက်နေတာကြောင့်ကမ္ဘာတဝန်လူခွင့်ရေးအခြေအနေဆိုးရွားနေပြီးအန္တရာယ်ကြီးတဲ့အနေအထားမှာရှိနေတယ်လို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာအဖွဲ့အစည်းဗော်ကာတက်ကတနင်္လာနေ့ကပြောကြားလိုက်ပါတယ်ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့လေးပတ်ကြာအစည်းအဝေးဖွင့်ပွဲနေ့မှာမဟာမင်းကြီးကအခုလိုပြောခဲ့တာပါမင်းကုန်းထဲမှာဆရာသာတင်ထားတဲ့မြန်မာနိုင်ငံအခြေအနေကိုလည်းထည့်သွင်းပြောခဲ့ပြီးစစ်ကောင်စီဟာမြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးရန်ရဖြစ်တဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးမစ်ရှင်နဲ့ရောကုလအထူးကိုယ်စားလှယ်နဲ့ပါဆောင်ရွက်ဖို့ညှင်းဆိုနေတယ်လို့ထောက်ပြထားပါတယ်ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးရဲ့အနေနဲ့မြန်မာနိုင်ငံတဲကို2019နှစ်ခုနှစ်ကလေးကဝင်ရောက်ခွင့်မရခဲ့တာပါအာဏာသိမ်းပြီးနောက်မှာစစ်တပ်ကလူခွင့်ရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ကျူးလွန်နေပြီးပြည်တွင်းမြေပြင်မှာကုလလူခွင့်ရေးရုံးသာလှုပ်ရှားသွားလာအလုပ်လုပ်ခွင့်ရခဲ့ရင်လူခွေရေးချိုးဖောက်ခံရတာတွေအထိုက်တယောက်ညော့ပါဟန်တာနိုင်နိုင်မယ်လို့ပြောပါတယ်မြမအပြင်တခြားနိုင်ငံတွေရဲ့လူခွေရေးချိုးဖောက်မှုတွေကိုလည်းတနိုင်ငံချင်းလိုက်မဟာမင်းကြီးကတင်ပြသွားပါသေးတယ်ကုလသမဂ္ဂရဲ့အခြေခံအုတ်မြစ်ဖြစ်တဲ့လူခွေရေးဟာအခုခါမှာအရေးကြီးတဲ့အလဲပြောင်းနဲ့ရင်ဆိုင်နေရတယ်လို့သူကဆိုပါတယ်ဖိနှိပ်ချုပ်ချတဲ့အစိုးရတွေဟာလူခွေရေးတိုးတက်စေဖို့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ရေးထက်ကိုကျိုးစီးပွားကိုဦးစားပေးရှေ့တန်းတင်နေတယ်လို့လည်းပြောပါတယ်ခင်ဗျာ